မာနဲ့ဒီမိုကရေစီစနစ်ပေါ်ဆောင်မယ်ဆိုတဲ့အရတာအစိုးရလက်ထက်မှာလွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားတဲ့ဆက်သွေးရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံရမှုကဒီကနေ့ဇူလိုင်လ4ရက်နေ့အထိတရားစွဲဆိုမှုပေါင်း120ကျော်ရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းကပြောဆိုလိုက်ပါတယ်။အရင်အစိုးရကစွဲဆိုမှုကဆက်သမှုပဲရှိခဲ့တာမို့အခုလိုအရတာအစိုးရလက်ထက်မှာအမှုတရားကျော်လာတာဟာမြမဒီမိုကရေစီနောက်ကျောင်းပြန်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်လိုက်ပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်အရင်ဆိုရလက်ထက်လွတ်တော်မှာပြထမ်းခဲ့ပြီးတော့အခု NLD ဆိုရလက်ထက်လွတ်တော်မှာပြင်ဆင်ချက်တချို့နဲ့ပြန်လည်ပြင်ဆင်ပြထမ်းခဲ့တဲ့ပုံမှန်60ကျောက်ခါကြီးပါပါဝင်တဲ့ဆက်သွေးဥပဒေကြောင့်2018ခုနှစ်ဇူလိုင်လ4ရက်နေ့အထိနောက်ဆုံးကောက်ခံရရှိတဲ့စည်းရင်းအရာကတော့တရားရုံးတင်ဆွဲဆိုမှုပေါင်း134ခုအထိရှိသွားပြီဖြစ်ပါတယ်အရင်ဆိုရလက်ထက်တော့ကဆက်သွေးဥပဒေနဲ့တရားစွဲဆိုခံရမှုက17ခုပဲရှိခဲ့ပေမဲ့အခု NLD ဆိုရလက်ထက်မှာတော့အရင်ဥပဒေနဲ့ပြင်ဆင်ဒီကတရားစွဲဆိုမှုပေါင်းအမှု90ကျော်နဲ့အခုဥပဒေပြင်ဆင်ပြီး30ကျော်လို့လည်းစွဲဆိုနေကြတာအမှုပေါင်း120ကျော်သွားပြီဖြစ်ပါတယ်။အာဏာရအဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်နိုင်ငံရေးပါတီတွေနောက်ပြည်ထောင်လက်ရှိအစိုးရအဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေကပါဒီဆက်သွယ်ရေးဥပဒေပုံမှန်ကိုကန့်ဆွဲပြီးတော့ပါဝင်တရားစွဲဆိုနေတဲ့အနေအထားဖြစ်တယ်လို့လည်းသိရပါတယ်။ပုံမှန်66ကားကြီးပါဝင်တဲ့ဆက်သွယ်ရေးဥပဒေပုံမှန်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ဒီမိုကရေစီစံနှုန်းတွေကိုအတော်လေးထိပါလာနေတဲ့အနေအထားဖြစ်တယ်လို့ကိုယ်တိုင်လည်းတရားစွဲဆိုခံရမှုတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကိုဆောင်ခါက VOA မြန်မာပိုင်းကိုပြောပါတယ
်။ပြီးခဲ့တဲ့အစိုးရလက်ထက်မှာဆိုရင်ဆက်တမှုရှိတယ်ပြီးတော့ဒီလက်ရှိအစိုးရလက်ထက်မှာဥပဒေမတင်ရသေးတဲ့မှာအမှု90ရှိပြီးတော့ဥပဒေပြင်ပြီးမှ33ခုရှိတယ်လို့ကျွန်တော်ထုတ်ပြန်တာဖြစ်ပါတယ်ဗျ။ဒီဥပဒေပြင်ရင်ဟာကအားနည်းချက်တွေရှိတယ်။ဥပဒေပြင်တာနည်းမနိုင်ဘူးဆိုတော့ကျွန်တော်တို့ကတော့တက်တည်ပြဖို့ပဲဒီမှုနဲ့ပတ်သက်ပြီးတရားစွဲဆိုမှုတွေရှိနေကြအောင်လို့ကျွန်တော်တို့ကဒီတလမှရင်ကိုကျွန်တော်တို့ကတလရင်းနဲ့ကိုပဲခြောက်မှုကြီးကြီးပြောလာတာကျွန်တော်တို့ကတွေ့ရတယ်။အဲ့တော့ဥပဒေပြင်ပြင်မှုမှာအားနည်းချက်တွေရှိတယ်ထက်ပြီးတော့ပြင်လို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ကအစိုးရဘက်ကလွတ်တော်ဘက်ကတတိပေးနေတဲ့ပုံစံမျိုးနဲ့ထုတ်ပြန်ချက်တွေထုတ်နေတာဖြစ်တယ်ပေါ့နော်
။ဒီမိုကရေစီစံနှုန်းနဲ့မကိုက်ကြည့်တဲ့အခြေခံလူခွေးရေးတွေကိုချိုးဖောက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ချက်ဖို့အခွင့်အရေးလှုပ်ရှားသူတွေကလွတ်တော်ကိုတောင်းဆိုနေကြသေးပါပဲ။အခုလိုမျိုးဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုအရေးယူမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတာကတော့ဒီမိုကရေစီပေါ်ဆောင်နေတဲ့ NLD အစိုးရလက်ထက်ဒီမိုကရေစီနောက်ကျောင်းပြန်လှည့်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့လူခွေးရှေ့တွေတူဖြစ်တဲ့ဦးသိန်းတကလည်းဝေဖန်ပြောဆိုလိုက်ပါတယ်
ဆိုးတယ်ဟိုဒီကနောက်ကျောင်းပြန်သွားတော့နောက်ဆုတ်သွားတာဒီဘက်ကပဲအဖူကြီးပေါ့နော်ဆိုးရတော့ expression ကတော့ပို့ပြီးတော့ကတ်တက်ချုပ်ချက်ခံတာအဲ့နောက်တစ်ခါဟိုလုံလုံရေးအကြောင်းပြချက်နဲ့ဟိုမှာ writer သတင်းဌာနတရားတော်ဒီအဆွဲခံရတယ် access information နဲ့ပတ်သက်တာပေါ့လုံလုံလန်လန်လုံလုံမရတာတွေဒါတွေကပို့များလာပို့ချုပ်ချက်လာလို့ဖြစ်ဒီဟိုဆောင်ရောက်ကကြီးခုနများလာတာကတော့အဓိကတတဲ့အချက်ကအလိုရဘူးတရားစွဲလို့ရသွားပြီအခါကတရားစွဲအဖွဲ့ကြီးရတယ်ပဲဥမာတရားရဲစခန်းကပါဆိုအရင်တော့အမှန်ကမရဘူးဆိုတော့တော်တော်ကဲကဲရင်းဖြစ်တာကိုယ်ကအမှန်နဲ့ပြီးလို့ရတယ်ဆိုတော့စွဲတဲ့ပြောတယ်အလိုရဘူးပေါ့နော်ဖြစ်လာတယ်နေတာဒါပေမဲ့တစ်ခုလုံးချုံပြောမယ်ဆိုရင်တော့သူရမှာ expression ကကြာတာနော်ကန့်တက်ချက်တွေပိုများလာတယ်ကိုယ်ကိနေချုပ်ချက်လာတယ်အဲ့ဒါတစ်ခါတရံကြာတော့ကျွန်တော်တူးရင်းသဘောပြရရင်ဒါသွေးဥသားရဟုတ်ကဲ့လားလို့တော့တမ်းရရှိတယ်
ဒါကြသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအပြေသဘောထားကွဲပြားနိုင်ခွင့်အပေါ်ဥပဒေကြောင်းအရတရားဝင်ပိတ်ပေတားဆီးသလိုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံပါကတော့ပြင်ဆင်တာထက်စာရေးဖြတ်သိမ်းပြစ်တဲ့ဥပဒေပုံပါဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းကားပြောပါတယ
်မဖြတ်လို့မရဘူးဒီဥပဒေကတော့ဖြတ်ဖို့ဖြတ်ဖို့လိုအပ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီရည်ရွယ်လေးရတာဒီမှာရတဲ့ဒီမှာပုံမှန်900ရှိပြီဒါအဲဒီပုံမှန်900လည်းထောင်နဲ့နှစ်မြင့်ပေးထားတဲ့အတွက်ဒီချက်ဆက်တာဒီလည်းတစ်မြင့်ဖြစ်တယ်ပေါ့နော်သတ္တဝါကြီးကိုဟိုပြင်လို့တော့လုံးဝစဉ်းစားတာမသိတော့ဘူးမဖြစ်မီချက်သိမှုပဲစဉ်းစားတယ်
တဲ့ဒီဆိုရလက်ထက်အရေးယူမှုတွေပုံများလာတာကတော့တည်လွတ်လက်ခွေတည်စီစဉ်မှုကိုထိ ष ုပ်နေတာဖြစ်ပြီးလွတ်လက်စွာထုတ်ဖော်ပြောဆိုခဲ့တဲ့စာနာသဘောထားတင်ပြခွေတွေကိုအတော်လေးတင်းကျပ်လာနေတဲ့အနေအထားဖြစ်လာနေတယ်လို့လည်းလူခွေရဲ့ဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်